ဒီနှစ်အတွက်ယူပပြည်ရဲ့ဆိုင်ရာနိုဘယ်ဆုကိုတော့အမေရိကန်ပြည်ထောင်စုကအာသာအက်ရှ်ကန်ပြည်သက်နိုင်ငံကဂျယ်ရဲမိုရိုနဲ့ကနေဒါနိုင်ငံကဒေါ်နာစတရက်လန်တို့ကိုလေးစားရောင်းချီယူပပြည်ရဲ့ပညာရပ်မှာစမ်းသစ်တီထွင်မှုတွေအတွက်ပူးတွဲချီးမြှင့်လိုက်ပါတယ်။စုရေးဒေါ်လာတစ်သန်းကတဝက်ကိုတော့အမေရိကန်ပညာရှင်အက်ရှ်ကန်ကိုချီးမြှင့်ပြီးကြံထွက်ကိုတော့ပြည်သက်နဲ့ကနေဒါပညာရှင်တို့ကိုပေးအပ်လိုက်တဲ့အကြောင်းလဲဆွေဒင်နိုင်ငံတော်ဝင်သိပ္ပံပညာအကယ်ဒမီကျောင်းရဲ့စုရေးချေရေးအဖွဲ့ကကြေညာခဲ့တာပါ။ရေယိုတက်တူချာလင်းတက်နဲ့ဒီ PR နဲ့အရာဝတ္ထုတွေကိုရွှေ့ပြောင်းနိုင်တဲ့အလင်းထက်ဆုံးကိရိယာတွေဖန်တီးမှုတွေအမေရိကန်ပညာရှင် HK ကိုရွေးချယ်ခဲ့တာပါ။